တရားတော်ရှင်နေကြီးဥက္ကုဏီလောက်ကြံတက်ဖြတ်ခံမှုမှာပါဝင်ပတ်သက်တယ်လို့တန်ကြားရှိပြီးလွမြောက်နေသေးဖြစ်တဲ့ဥအောင်ဝင်းခိုင်ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်ပရစေးဥယျာဉ်သားမှာရှာဖွေဖို့အတွက်ဖန်ဝရအစ်တတဆောင်ထုတ်ပေးဖို့ကိစ္စကိုရန်ကုန်တိုင်းဒေသကြီးတရားလွတ်တော်ကဒီကနေ့တောက်ကြနေမှာပယ်ချလိုက်ပါတယ်။တရားခံမပြည့်မစုံတဲ့အမှုကိုတင်းမဲ့ဆိုရင်အမှန်တရားပေါ်ပေါ်ဖို့ခက်ခဲမယ်လို့လည်းဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဗီဒီယိုမှာပိုင်းသတင်းတော့မမင်းမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဥက္ကုဏီအမှုနဲ့ပတ်သက်ပြီးထွက်ပြေးလွတ်မြောက်နေတဲ့ဦးအောင်ဝင်းခိုင်ကိုရှာဖွေဖမ်းဆီးနိုင်ရေးဖန်ဝရထုတ်ပေးဖို့ကိစ္စကိုခရိုင်တရားရုံးကပယ်ချထားတယ်လို့တိုင်းဒေသကြီးတရားလွတ်တော်ကလည်းမေလ19ရက်နေ့တောက်ကြနေ့မှာပယ်ချလိုက်ပါတယ်။တရားခံဖမ်းဆီးရမည်ရေးအတွက်ကြိုးပမ်းဆောင်ရွက်ဖို့တရားရုံးမှာတာဝန်ရှိပေမဲ့လည်းတရားလွတ်တော်ကဖမ်းဝရမ်းထုတ်ပေးဖို့ကိစ္စအပေါ်ဘာကြောင့်ပယ်ချရလဲဆိုတာကိုတော့တိတိကျကျမသိရသေးဘူးလို့တရားလိုရှိနေဦးနေလာကပြောပါတယ်
။တရားရုံးမှာတရားရုံးအဖို့ထုတ်တင်လာပြီဆိုလို့ရှိရင်တရားခံပြီးဟုတ်နဲ့ပတ်သက်ပြီးတော့တရားရုံးရဲ့လွတ်ဆောင်ချက်ထက်မှာပြည်ရေးဆိုဆောင်ရည်ပြီးတည်ခင်ဗျာဆန္ဒရှိပါတယ်။ကျွန်တော်ဖမ်းဝရမ်းဒီလိုတော့ထုတ်ပို့ချက်ထားတာလည်းတရားဝင်အမှုတွေမှာပြည်စုံတင်ကျွန်တော်ချက်ထားတာဖြစ်ပါတယ်။အဲ့တော့ဒါကြောင့်မို့ကျွန်တော်ဟောက်ခွင့်ပြုတယ်ဆိုကြောင့်မလို့ဘာကြောင့်ခွင့်ပြုတယ်ဆိုတဲ့အကြောင်းတော့ကျွန်တော်မသိသေးပါဘူး။ကျွန်တော်တော်တော်များများပြောကျွန်တော်ကြောင့်အမှုကြတယ်လို့ကျွန်တော်ပြောတယ်ပေါ့နော်။ကျွန်တော်ကမပြည့်မစုံနဲ့တရားခါမပြည့်မစုံနဲ့ကျွန်တော်ဒီအမှုကိုတင်မယ်ဆိုလို့ရှိရင်ကျွန်တော်အမှန်တရားပေါ်ပေါ်ရေးရခက်ခဲပါတယ်။အဲ့တော့တရားရုံးကနေပြီးတော့တရားခါဖမ်းဆီးရပြီရွေးတယ်တရားရုံးကစူပါဆောင်ရွက်ကိုတာဝန်ရှိပါတယ်။ဒါကြောင့်မို့လိုအပ်တဲ့ဖဝရံနေရာလို့ထုတ်ဆင်မှုတူရပါတယ
်။ဥက္ကုဏီအမှုနယ်ပတ်သက်လို့ခရိုင်တရားရုံးကချမှတ်ထားတဲ့ဥအောင်ဝင်းခိုင်ဟာတွေ့ရှိပွဲမရှိဘဲလွတ်မြောက်နိုင်ပွဲရှိတယ်ဆိုတဲ့အမိန့်ကိုတော့တိုင်းတရားရုံးကပေးပြလိုက်ပြီးမုခင်ရဲတပ်ဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုပြန်လည်စစ်ဆေးဖို့ညွှန်ကြားလိုက်တာပါ။မုခင်ရဲတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေအပါအဝင်တရားခံပြည်အမှုကိုပြန်လည်စစ်ဆေးရမှာဖြစ်တဲ့အတွက်တကယ့်မူရင်းအမှုစစ်ဆေးဖို့ကြံ့ကြာသွားတဲ့သဘောဖြစ်တယ်လို့ဦးနေလာကဆိုပါတယ်။
တရားရုံးကနေပြီးတော့တရားခံပြီးအမိန့်ချမှတ်တဲ့အမိန့်ကိုပဲဖြစ်လိုက်။ဒါဖြစ်ပြီးတော့တရားခံပြီးအမှုကိုပြန်လဲစစ်ဆေးဖို့အမိန့်ချမှတ်တယ်။အဲ့ဒါဆိုလို့ရှိရင်ကျွန်တော်ရဲ့တကယ့်မင်းအမှုကြီးကခုချိန်ကြီးစစ်ဆေးခွင့်မရသေးဘူးဆိုတဲ့အခြေအနေမှာရောက်သွားတယ်
။မုခင်ရဲတပ်ဖွဲ့ကဥအောင်ဝင်းခိုင်ကိုဖမ်းဆီးဖို့အတွက်ဒေါ်ပုံတာကီတာမိထီလာမင်္ဂလာတုံးစတဲ့6မြို့နယ်ကိုဒါဝရမ်းပေးပို့ထားပြီးဥအောင်ဝင်းခိုင်ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်မှာပါပါဘူး။တရားလွတ်တော်ရှိနေသည့်ဥက္ကုဏီလောက်ကျန်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့တန်တရားရှိသူတွေကိုမတ်လ18ရက်နေ့ကစတင်ရုံးထုတ်ခဲ့ပေမဲ့လည်းနှစ်လကျော်ကြာတဲ့အထိထူးခြားမှုတစုံတရာမရှိသေးပါဘူး။ဥက္ကုဏီလောက်ကျန်ခံရမှုနဲ့ပတ်သက်လို့အမှုတိစောက်ပုံမပြည့်စုံတာကြောင့်အမှုအသွာလာနဲ့ပတ်သက်လို့အားရမှုမရှိဘူးလို့တရားလွတ်တော်ရှိနေဦးနေလာကဆိုပါတယ်
။ကျွန်တော်အနေနဲ့ကတော့ဟိုအမှုကိုဆောင်ရွက်ရတဲ့အပိုင်းမှာအမှုတိစောက်ပုံအားဖြင့်ဒီလိုမျိုးမရှိဘူးလို့ကျွန်တော်ယူဆပြီးတော့ဒီဟုတ်ဆစ်ဆဲတဲ့အခါမှာပြင်နေပြောမယ်ဆိုရင်တော့အားရမှုမရှိဘူးလို့ပဲကျွန်တော်ပြောရမှာဖြစ်ပါတယ်။ဒါကတရားဝင်ဆောင်ရွက်ချက်ကိုကျွန်တော်ပြောတာမဟုတ်ပါဘူး။အမှုတိဆောက်တဲ့အခါမှာပြည်သူမှုမရှိတဲ့အတွက်ကြောင့်မလို့ခုလိုကျွန်တော်အားရမှုမရှိတာဖြစ်ပါတယ်။အဲ့တော့တရားခံပြီးကျွန်တော်တကယ်အမှန်တကယ်အမှန်တရားကိုလိုချင်တယ်ဗျာ။ဥက္ကဋ္ဌကအမှန်တရားလိုချင်တယ်ဆိုလို့ရှိရင်တော့တရားခံပြည်သူတော်ဖမ်းပြီးရရှိပြီးတော့ဘာကြောင့်တက်တယ်ဆိုတဲ့ရည်ရွယ်ချက်ကိုကျွန်တော်ပြဖို့လိုတယ်လို့ထင်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကတော့အားရမှုမရှိဘူးလို့ပဲကျွန်တော်ဆိုပြရတယ်။
တရားလွတ်တော်ရှိနေကြီးဥက္ကုဏီဟာဇန်နဝါရီလ29ရက်နေ့ကရန်ကုန်လေစိတ်လူမြင်ကွင်းမှာလောက်ကျန်တပ်ဖြတ်ခံရတာဖြစ်ပြီးဒီအမှုနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့တန်တရားရှိသူတွေကိုလာမည့်မေလ26ရက်နေ့မှာရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာထပ်မံရုံးထုတ်စစ်ဆေးမှာဖြစ်ပါရရှင်။